အကျန့်ဖက်သမားလို့တန်တရားရှိသူအမျိုးသား၅ဦးနဲ့အမျိုးသမီး2ဦးစုစုပေါင်းလူ6ဦးကိုဖမ်းဆီးထားတယ်လို့ဗြိတိန်အာဏာပိုင်တွေကပြောဆိုလိုက်ပြီးဒီဖမ်းဆီးမှုဟာမကြခင်ကျင်းပမဲ့အိုလံပစ်အားကစားပွဲတော်နဲ့မဆက်ဆက်ဘူးလို့ဆိုပါတယ်။ဖမ်းဆီးထားသူတွေဟာအသက်18နှစ်ကနေ30ကျားလူတွေဖြစ်တယ်လို့ရဲတပ်ဖွဲ့ကဆိုပြီးကြာသာပြင်းနေအစောပိုင်းကလန်ဒန်မြို့တော်တဝမ်းရှာဖွေဖမ်းဆီးမှုတွေလုပ်ခဲ့တာနဲ့အမျှစီစဉ်ထားတဲ့ထောက်လန်းရေးစစ်စင်ရေးဒစိမ့်တပိုင်းဖြစ်တယ်လို့ပြောပါတယ်။လန်ဒန်မြို့တော်အရှေ့ပိုင်းအနောက်ပိုင်းနဲ့မြောက်ပိုင်းမှာရှိတဲ့လူနေအိမ်၈ခုနဲ့စီးပွားရေးလုပ်ငန်းတစ်ခုတို့ကိုဝင်ရောက်ရှာဖွေခဲ့တယ်လို့ရဲတပ်ဖွဲ့ကပြောပါရယ်စစ်စင်ရေးအတွင်းတန်မြတ်ရှိသူတူအူကိုလျှက်စစ်ကျဉ်ဆက်တနက်နဲ့ပြစ်ခတ်ဖမ်းဆီးခဲ့ရပေမယ့်ဒဏ်ရာရတာတော့မရှိခဲ့ဘူးလို့ရဲတွေကပြောပါရယ်ဖမ်းဆီးမှုတွေလုပ်ခဲ့တဲ့နေရာတချို့နားမှာကျင်းပဖို့ရှိတဲ့အိုလံပစ်အားကစားပွဲတော်နဲ့အခုဖမ်းဆီးတာနဲ့မသက်ဆိုင်ဘူးလို့ရဲတပ်ဖွဲ့တွေကပြောပါရယ်လွန်ခဲ့တဲ့ခုနှစ်နှစ်ဒီသတင်းပတ်အချိန်လုံးကလန်ဒန်မြို့တော်တဝမ်းအသေးခံဘုံခွဲတိုက်ခိုက်မှုတွေကြောင့်လူ52ယောက်သေဆုံးခဲ့ရပါတယ်ရှင်